ိုင်းနိုင်ငံရေနောင်းမြို့ကောချမ်းကျွန်းနီးထိုင်းရေပိုင်နယ်အတွင်းမှာဝင်လာတဲ့မြန်မာ၅ဘန်ဆက်လီတစ်စင်းနဲ့အတူလှေဘဝပါလာသူ၆ဦးကိုထိုင်းရေတပ်ကနေဖမ်းဆီးလိုက်ပါတယ်။ကနဦးစစ်စည်းချက်တွေအရလူကုန်ကူးစုတွေအဖြစ်တန်တရားရှိထားကြတာပါ။ VOA သတင်းတော့မအေးပါကဒီကြောင်သတင်းပေးဖို့ပါတယ
်။ထိုင်းနိုင်ငံရေနောင်းမြို့ကောချမ်းကျွန်းနီးမှာဖမ်းဆီးရမိတဲ့ဆက်လီကတော့အနဝမင်းကိုတောင်းလို့အမိရှိတဲ့လေဖြစ်ပြီးထိုင်းရေပိုင်နဲ့ထဲမှာပဲအဲ့ဒီလေနဲ့အတူမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။သူတို့တွေကိုဖမ်းဆီးပြီးစစ်ဆေးနေတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါဗျ။ဆက်ပါပြ
ီးတော့သွားနေပြီးရဲ့ခါကျတော့မှ Cyber Channel ဝင်လာတယ်။အဲဝင်လာတဲ့အခါမှာအဲ့လက်ပတ်သွားနေတဲ့အချိန်မှာသူတို့ကစောင့်ကြည့်နေတာရပါလို့နေရတယ်ပေါ့နော်ဒီမတင်မတင်ကဘုဘောရပြောရမယ်ဆိုတော့တောင်းကြည့်နေတယ်ပြီးရခါကျတော့ဒီဘက်ကိုဝင်လာတယ်ဝင်လာတဲ့အချိန်မှာပဲအဲလိုက်စစ်ပြီးတော့ဖိုင်းတာပေါ့6ရောက်6ရောက်ဟုတ်ကဲ့6ရောက်ဆက်တော့သူတို့ကိုစစ်ဆေးပြီးတော့ဟိုပေါ့နော်သူတို့ဒီကိုလာတဲ့ရည်ရွယ်ချက်ကပါလေအဲပြီးရခါကျတော့ဒီလေပေါ်မှာကတရားဝင်စီးတွေပုံမစီးတွေပါပြီးပါလေပေါ့နော်အဲ့ဒီပေါ်ပို့တည်ပြီးတော့ခင်းနေတာကတော့အရင်ပိုင်းနဲ့ကြော်ရဲမှုကတော့အဲ့ဒါကတော့ချင်းနေတယ်
ဖန်စီရမိတဲ့ဆက်လီဟာငါးဖန်ဆက်လီဆိုပေမဲ့ငါးဖန်ရမှာအသုံးပြုတဲ့ပစ္စည်းမျိုးတွေကိုတင်ဆောင်ထားတာမျိုးမတွေ့ရဘူးလို့လည်းထိုင်းအာဏာပိုင်တွေကဆိုပါတယ်။သူတို့တွေကိုတော့ဥပဒေအရအရေးယူနိုင်ဖို့တပ်ဆိုင်ရာအာဏာပိုင်တွေကလှုပ်ဆောင်နေကြပါတယ်။ပြီးခဲ့တဲ့2024ခုနှစ်တုန်းကတော့ထိုင်းဘက်ကငါးဖန်လီတစီမြန်မာရေပိုင်နဲ့တည်းရောက်သွားခဲ့ချိန်မှာမြန်မာဘက်ကပြစ်ခတ်ဖမ်းဆီးပြီးထိုင်းလေလုံသား၄ဦးကိုပါဖမ်းဆီးခဲ့ပါတယ်။ထိုင်းလေလုံသားတွေပြန်လည်လွတ်မြောက်ရေးအတွက်ထိုင်းဝန်ကြီးချုပ်အပါအဝင်ထိုင်းဆိုရတာဝန်ရှိသူတွေကစ조사ခဲ့ကြပေမဲ့အခုထိပြန်လည်လွတ်မြောက်တာတွေတော့မရှိသေးပါဘူး။အဲ့ဒီဖြစ်ရပြီးမြန်မာငါးဖန်လီတွေကိုဖမ်းဆီးတာဟာအခုချိန်နဲ့ဆိုဒုတိယချိန်ဖြစ်ပါတယ်။အခုဆိုရင်ထိုင်းလေးယောက်ကိုတော့ကော့တောင်းထောင်မှာပဲဖမ်းဆီးထားတော့မယ်ဆိုပြီးတော့ဦးမင်းဦးကတော့ပြောပါတယ်
ကျွန်တော်ကော့တောင်းကထောင်မှာပဲဟိုဥစားအဲ့ဒီထိုင်းလေးယောက်အတားကဖမ်းထားတော့မှာ
ထိုင်းတရင်းနေမှာဖော်ပြနေတာကတော့မြန်မာဘက်ကဆက်လီဟာလူကုန်ကူးသူတွေကအသုံးပြုနေတဲ့ဆက်လီလို့ယူဆရကြောင်းဒီဆက်လီနဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ကိုပို့ဆောင်ပေးနေတဲ့ဆက်လီဖြစ်တယ်လို့လည်းထိုင်းရေတပ်တရင်းရက်ကွက်ကိုကိုးကားပြီးထိုင်းတရင်းနေမှာဖော်ပြခဲ့ကြပါတယ်ရှင်